ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာကြေးရွာအုပ်ချုပ်ရေးမှူးတဦးပါဝင်တောင်သူ10ဦးကိုနောင်ချိုတရားရုံးကမနေ့ဧပြီလ24ရက်နေ့မှာအလုံးနဲ့ထောင်ဒဏ်16လချမှတ်လိုက်ပါတယ်။စိုက်ပျိုးရေးဌာနကကော်ဖီစီမံကိန်းလုပ်ဖို့ဆိုပြီး2003ခုနှစ်ကတောင်သူရဲမြေယာကိုသိမ်းယူခဲ့ပြီးတော့အဲ့ဒီမြေယာတွေပေါ်မှာပြန်ပြီးထွန်ရက်စိုက်ပျိုးခဲ့တဲ့အတွက်စီမံကိန်းတာဝန်ခံကတရားစွဲခဲ့တာဖြစ်ပြီးဒီကနေ့မှာတော့တိဘောထောင်ကိုပို့ဆောင်မှာဖြစ်ပါတယ်။အပြည့်စုံကိုတော့ထိုင်းခြေစိုက်သတင်းတောက်မိုင်းမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရှမ်းပြည်နယ်နတ်လင်းခန့်ကျေးရွာမှာရှိတဲ့မူလတောင်သူတွေပိုင်တဲ့မြေကိုအစိုးရရဲ့ကော်ဖီစီမံကိန်းအတွက်ဆိုပြီး2003ခုနှစ်ကတည်းကသိမ်းဆီးခဲ့တာပါ။ဒေသခံ60ကျော်ကတော့လှုပ်ရှားစရာမရှိလို့ဆိုပြီးပြန်ပြီးလောက်ကင်စားတော့ဖို့အတွက်တောင်းရခုတ်ခဲ့တာကြောင့်ကော်ဖီစီမံကိန်းတာဝန်ခံကနေတရားလုံလုပ်ပြီးတရားစွဲဆိုတာကိုခံခဲ့ရပါတယ်။အရင်ကတော့ရေးရအုပ်ချုပ်ရေးမှုကိုအာမခံပေးထားပေမဲ့ဧပြီလ10ရက်နေ့ကစပြီးဖန်စီချုံအောင်ထားပြီးတဲ့နောက်ဧပြီလ24ရက်နေ့မှာတော့ရေးရအုပ်ချုပ်ရေးမှုဥဖိုးရုံအပါအဝင်ရွာသား10ဦးကိုပိုင်နဲ့ကျူးလွန်မှုအကျိုးဖြတ်စည်းမှုတွေအပါအဝင်ပုံမှန်4ခုနဲ့ထောင်ဒဏ်16လချမှတ်ခဲ့တဲ့အကြောင်းကျေးရွာအုပ်ချုပ်ရေးမှုရဲ့ဇနီးဖြစ်သူတောင်သူဒေါ်တန်းတန်းဦးကပြောပါတယ်
ဆယ်ရနေ့ကအဲ့လိုလုံချိုင်းမသွားဖြစ်ဘူးလို့ရှိနေရအခွင့်သွားတင်နေတာကျမကြီးကနေ့ရက်ကမကောင်းဘူးအခွင့်စာသတ်တင်တာပေါ့နော်အဲ့ဒါနဲ့အခွင့်စာသတ်တင်တော့ဒီတရားခံမဆုံးဘူးဆိုတော့ခံထားလိုက်ကြအကုန်လုံးခုတရားခံအကုန်လုံးသွားခဲ့ကြတော့ဘုရားပဲသူ့ရုံအုပ်ချုပ်ရေးမှုခံသွားပြီးတဲ့ခါကျတော့ဒီအချုပ်ခန်းနဲ့ထွက်ပြီးတော့တရားခံခုလူဦးကသွားတဲ့ခါကျတော့ဘာမှတော့မပြောသေးဘူးအမေကဟိုတော့မျိုးပေါ့ဆက်ချောင်းလာတယ်ချနေကြတယ်အဲ့ဒါမနေ့ပြန်ရှင်းလာတဲ့ချိန်ဒီဘောထောင်ပို့တော့မှာတဲ့
တောင်သူတွေလောက်ကင်စားတောက်နေတဲ့မြေကပေါင်း364ဧကကိုတဖြည်းဖြည်းသိမ်းယူခဲ့ပြီးတဲ့နောက်မှာတော့ကော်ဖီဘင်ဧကအနှဲငယ်ကိုသာစိုက်ပျိုးခဲ့တာပါနောက်ပိုင်းမှာတော့တောင်သူတွေကလောက်ကင်စားတောက်ပို့အတွက်အခက်အခဲဖြစ်တာကြောင့်ကော်ဖီမစိုက်ထားတဲ့မြေဧကတွေကိုခုတ်ထွင်ရှင်းလင်းပြီးဘဲပြောင်းစားတဲ့အသီးနှံတွေကိုစိုက်ပျိုးဖို့လှုံ့ဆော်ခဲ့ရမှာတရားစွဲဆိုတာခံခဲ့ရတယ်လို့ဆိုပါတယ်တောင
်သူတွေစိုက်ဖို့ပြိုးဖို့အချိန်ကိုသူတို့ကနောက်ထပ်ကိုလည်းသိမ်းသွားတာတောင်သူလည်းရိုးအားတော့တော့လှုပ်တာတောင်သူကလှုပ်စားနေပဲပါလေလှုပ်စားနေတော့ဟိုနားနဲ့နဲ့ဒီနားနဲ့နဲ့နဲ့သွားလာတိုင်းလာအဲ့လိုတိုင်းတဲ့ခါကျတော့ကော်ဖီတွေကစိတ်ကြတယ်ကူကူနဲ့စိတ်ကြတယ်မဖြစ်ဘာမှမဖြစ်တာတောင်သူကလှုပ်စားစရာမရှိဘူးဆိုတော့ကိုကြီးကိုကြီးကအကုန်လုံးပြန်လှုပ်နေတဲ့ခါကျတော့သူတို့မျိုးသူ့စော်ပါတယ်ဆိုတော့အဖေလည်းခောက်ပါတယ်လို့အဲ့လိုပြောတာအဲ့ကျမတို့ဒီဘာမှမရှိတဲ့အဖေတော့လှုပ်တာပဲရှိတယ်အဲ့ဒါသူကသူတို့ကိုခောက်ပါတယ်ဆိုတော့ဒါနဲ့ခောက်မဖြစ်မယ်လို့ကြေဝါမှုရောသူကလို့ဆွဲတင်တာ
ထွန်ရက်ဆိုင်ပြို့ဖို့လုတ်ခဲ့ကြတဲ့တောင်သူ60ကျော်တဲကတောင်သူ10ဦးကိုတော့2014ခုနှစ်မှာကော်ဖီစီမံကိန်းတာဝန်ခံဦးဝင်းစိုးကနေတရားစွဲဆိုခဲ့တာပါတောင်သူတွေကတော့ဘိုးဘပိုင်မိအားတွေမှာဆိုင်ပြို့ခွင့်မရရင်မိသားစုရက်တည်ရေးအတွက်အခက်အခဲရှိနေလို့ပြောပါတယ
်ကျမတို့တောင်သူကဒီညီမမလို့စားရရင်ကျမရေးချင်ရပါတော့အခုပညာရေးချင်ရအခုကိုတောင်းကိုကဘာသာသာသနာရေးလူမျိုးရေးစီးပွားရေးကျမညီမတကယ်ထက်ထည်ဖြစ်မှာလေအဲ့လိုမလို့စားရကိုတောင်းတီဒီရတယ်မလို့စားရတောင်းသူတကယ်အထက်ခဲကိုဖြစ်မှာ
တရားလိုလုပ်ပြီးတရားစွဲဆိုသူကိုတော့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာနိုင်ငံမှာတော့ဒေသခံတွေစီကနေနေရာတွေသိမ်းယူပြီးလှုပ်ဆောင်နေတဲ့စီမံကိန်းတွေစက်ရုံတွေအများအပြားရှိနေတာပါပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာကလေးကဆန္ဒပြမှုတွေအကြင်ကြင်ဖြစ်ပွားခဲ့ပါတယ်ဒီအတွက်တိန့်စီခံနိုင်ရတဲ့နေရာတွေနဲ့ပတ်သက်လို့ထုံစံစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပြီးတချို့နေရာတွေကိုတောင်သူတွေထံကိုပြန်လည်ပေးအပ်ခဲ့ရတာတွေလည်းရှိပေမဲ့အ ਨੇ ချင်းလောက်ပဲတောင်သူတွေပြန်ရရှိကြတာပါမြမပီအနှံ့အပြားမှာတော့ဒေသခံတွေစီကနေတန်ရတန်ချင်းနစ်နာချင်းမပေးပဲနေရာတွေသိမ်းယူပြီးစက်ရုံတွေတိဆောက်တာစီမံကိန်းတွေဆက်လုပ်နေတာတွေကြောင့်လက်ရှိအစိုးရလက်ထက်မှာလည်းကန့်ကွက်မှုတွေကိုကြုံနေရဆဲဖြစ်ပါတယ်ရှင်